မနက်ဖြန်မေလ24ရက်နေ့နေပြည်တော်မှာဒုတိယအကြိမ်ကျင်းပမဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးကြောင်းနဲ့ညီလာခံဖြစ်မြောက်ရေးကြိုးပမ်းကြတဲ့သူတွေအားလုံးကိုချီးကျူးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့မြန်မာတိုင်းရင်းသားတွေကတော့ဒီညီလာခံကနေတိုးတက်ကောင်းမွန်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့သိပြီးတော့မမျှော်လင့်တဲ့အကြောင်းပြောဆိုကြပါတယ်။ဘာကြောင့်မှလဲရလဒ်ကောင်းတွေထွက်လာဖို့အတွက်သူတို့ဘက်ကဗာဒီများတိုက်တွန်းထားပါတယ်အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံမှာရေရှည်ခံပြီးအုပ်စုအလုံးတို့ပါဝင်တဲ့တရားမျှတတဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းမှုမှာဒီဒုတိယအကြိမ်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဟာနောက်ထပ်ခြေလှမ်းတရားဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရဲ့ဌာနအရှိအာရှနယ်ပစိဖိတ်ရေးရာပြောခွင့်ရပုဂ္ဂိုလ်အန်နာရီချီအလန်က VOA ကိုပြောပါရယ်။ဒါအပြင်ကဘာပေါ်မှာတက်တန်းအကြရှည်ဆုံးပြည်တွင်းပဋိပက္ခအဆုံးသတ်နိုင်ရေးအတွက်လက်ရှိဂျိုးပန်းအားထုတ်နေကြတဲ့အုပ်စုအားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးတဲ့အကြောင်းလဲအန်နာရီချီအလန်ကပြောပါရယ်။ရန်ကုန်အခြေစိုက်အမေရိကန်သံရုံးကလည်း27ရာစုပင်လုံညီလာခံအတွဲအပြင်အလန်ညှိနှိုင်းဆွေးနွေးကြတဲ့သက်ဆိုင်တဲ့အဖွဲ့တွေအားလုံးနဲ့အတူမြန်မာနိုင်ငံမှာရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးဖန်တီးနိုင်ရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးကြောင်းမေလ16ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ပါဝင်သူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်အခွင့်အရေးတွေကိုစုပ်ကိုင်ထားကြမယ်လို့လည်းမျှော်လင့်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံတဝန်းအပြစ်ခတ်ရဆဲနိုင်ဖို့နဲ့ငြိမ်းချမ်းရေးရရှိဖို့အတွက်27ရာစုပင်လုံညီလာခံကိုမေလ24ရက်နေ့မှာစတင်ကျင်းပတော့မှာဖြစ်ပေမဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးတက်ရောက်ခွင့်မရှိတဲ့အတွက်တိတ်ပြီးတိုးတက်ကောင်းမွန်တဲ့ရလာတွေထွက်လာမယ်လို့မထင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့မြန်မာတိုင်းရင်းသားတွေကပြောကြပါဗျ။ဒါနဲ့ပတ်သက်လို့ကယ်လီဖိုးနီးယားရှမ်းစာပေယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်ထွေးမောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါဗျ
။ရှင်းရှင်းပြောရမယ်ဆိုရင်တော့ဘာမှရလာမှာမဟုတ်ဘူးလို့ထင်တယ်။အခုခေါ်တဲ့အစည်းအဝေးကိုပြန်ကြည့်တဲ့အခါမှာခေါ်တဲ့ပုံစံလေးကတိတ်ပြီးတော့မဟုတ်သေးဘူး။ဘာဖြစ်လို့ဆိုတော့သူတို့ခေါ်လိုက်တာကတချို့တွေခေါ်တယ်ဆိုတော့အားလုံးမပါဝင်နိုင်ဘူးဆိုတော့သူတို့အနေနဲ့ဘာမှလည်းဆုံးဖြတ်နိုင်မှာမဟုတ်ဘူး
။နေပြည်တော်မှာကျင်းပမဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့အပြည့်ခရဆဲရေးစာချုပ် NCA ကိုထုတ်ဆိုထားကြတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုဖိတ်ကြားထားပြီးအားလုံးတက်ရောက်ကြမှာဖြစ်ပါတယ်။ဒါပေမဲ့ညီလာခံကျင်းပဖို့ရက်ပိုင်းပဲလိုတဲ့အချိန်မှာ NCA ကိုလက်မှတ်မထိုးရသေးတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့လည်းတက်ရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးညီလာခံတက်ရောက်ဖို့အစိုးရကအားလုံးကိုဖိတ်ခေါ်တယ်လို့ကြားသိရတဲ့အကြောင်းလဲတရုတ်မြန်မာနယ်စပ်အခြေစိုက်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ NDAA ခေါ်မိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်က VOA ကိုအစောပိုင်းမှာပြောဆိုထားပါတယ်ညီလာခံမှာရက်လက်ကောင်းတွေထွက်လာနိုင်ဖို့အတွက်ပါဝင်တက်ရောက်ကြမယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတာဝန်ရှိသူတွေတက်မတော်ကိုယ်စားလှယ်တွေကိုဒေါက်တာဆိုင်ထွေးမောင်ကအခုလိုအကြံပြုတိုက်တွန်းထားပါတယ
်ရက်လက်ကောင်းရဖို့ဆိုလို့ရှိရင်အချိန်ပေးရမယ်တခုအချိန်ပေးရမယ်ဆိုတာကတေချာပြင်ဆင်ထားပြီးတော့အဖွဲ့အားလုံးပါဝင်နိုင်ဖို့ရန်စူးစမ်းရမယ်နောက်ပြီးတော့အထူးသဖြင့်အခုရှမ်းဆိုလို့ရှိရင်ကျွန်တော်ရှမ်းတိုင်းရင်းသားတွေလူမျိုးစုအလိုက်ကျွန်တော်တို့တော့ဘာမှမဆွေးနွေးရသေးဘူးဆွေးနွေးခွင့်လည်းမပေးဘူး။ဒါကြောင့်မို့အချိန်အများကြီးပေးပြီးတော့တကယ်ပဲလွတ်လွတ်လပ်လပ်ဟိုတိုင်းရင်းသားတွေကိုဆွေးနွေးပိုင်ခွင့်ရှိဖို့ပေးဖို့လိုတယ်။တိုင်းရင်းသားတွေကသူတို့တိုင်းရင်းသားအချင်းချင်းစုပြီးတော့တိုင်းရင်းသားတွေရဲ့အမြင်လိုအပ်ချက်တွေကိုအကုန်လုံးဖွင့်ဟပြီးတော့သူတို့အနေနဲ့စုစည်းပြီးတော့မှပဲတိုင်းရင်းသားတွေကိုစားသွားပြီးဆွေးနွေးတိုင်ပင်တဲ့အခါကျမှပဲတကယ်ချင်းမနဲ့ငင်းချမ်းကြီးရလာနိုင်တယ်လို့ကျွန်တော်မြင်တယ
်။ပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုညီလာခံကျင်းပဖို့ရက်ပိုင်းလေးသာလိုတော့တဲ့အချိန်မှာမှဖိတ်ကြားတာကြောင့်ဒီဒုတိယအကြိမ်ကျင်းပမဲ့27ရာစုပင်လုံညီလာခံဆွေးနွေးပွဲအပေါ်မျှော်လင့်ချက်ကတော့မျိုးနမီရှိနိုင်တယ်လို့ချင်းဖိုရမ်တွဲဘက်ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာရိုဒင်ဂန်ကပြောပါတယ
်။အဖြေနှစ်ခုရှိမယ်။ဒီခုကတော့မျှော်လင့်တဲ့ပိုင်းဘာဆိုတော့27ရာစုပင်လုံညီလာခံတွေဆက်တိုက်ပြီးတော့ကျင်းပနိုင်တဲ့ဟာဒါအပြုတ်သဘောဖြစ်တယ်တိုးတက်မှုတစ်ခုပေါ့နော်ဘာမှမဆွေးနွေးမှုမရှိတာထက်ဆိုင်တော့အများကြီးတိုးတက်မှုရှိတယ်တိုင်းရင်းသားတွေကိုယ့်ရဲ့ခံစားချက်တွေကိုယ့်ရဲ့လိုအပ်ချက်တွေကိုတင်ပြနိုင်မဲ့အခွင့်အရေးရှိမယ်လို့ကျွန်တော်မြင်တယ် Now သိမကောင်းတဲ့ဖက်ကမြင်တာတစ်ခုကတော့အားလုံးကစစ်တပ်ပေါ်မှာမူတည်နေတယ်အဲ့ဒီလိုမျိုးရှိတဲ့အခါမှာစစ်တပ်ကနေဘလောက်လောက်လိုက်ရောမလဲစစ်တပ်ကနေဘလောက်လောက်ဖွင့်ပေးမလဲဆိုတဲ့ပုံမှာမူတည်တယ်။ဒါကြောင့်ကျွန်တော်အဆုံးအစွန်ထိပေါ့နော်။အကောင်းလက္ခဏာအများကြီးပုံမဲ့တော့မျောလင့်ချက်မရှိပါဘူး။
မြန်မာနိုင်ငံငြိမ်းချမ်းရေးရရှိဖို့အတွက်ကြိုးစားလာခဲ့ကြတာနှစ်ပေါင်းများစွာကလေးကဖြစ်တာကြောင့်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့တောင်းဆိုချက်တွေပေါ်ထက်တွက်စဉ်းစားပေးဖို့ကလည်းအမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့ဒုက္ခသည်တွေကိုနေရာချထားရေးတွေမှာကြီးကြလှုပ်ဆောင်ပေးနေတဲ့ကချင်တိုင်းရင်းသူ Ruth Dan ကပြောပါတယ်
ဖိနစ်ခံရတဲ့တိုင်းရင်းသူတယောက်အမြင်အနေနဲ့ပဲပြောမယ်ဆိုလို့ရှိရင်တော့ကျမတို့တိုင်းရင်းသားဘက်ကတော့ငြိမ်းချမ်းမှုအရန်လိုလားနေပေါ့နော်အဲ့လိုလားတဲ့အတွက်ကြောင့်လည်းကျမတို့ကြိုးစားခဲ့တာလည်းနှစ်ပေါင်းမနည်းတော့ဘူးပေါ့နော်အဲ့တော့အစိုးရဘက်ကလည်းအဲ့အရာတွေကိုထက်သက်စဉ်းစားပြီးတော့အကောင်းဆုံးဖြစ်အောင်ပေါ့လေဒီတိုင်းရင်းသားတွေကိုတန်းတူညီနဲ့အခွင့်အရေးပေးပြီးတော့သူတကွာပေါ့လေငြိမ်းချမ်းချမ်းနဲ့နေနိုင်အောင်ဥဆောင်ပြီးတော့ခေါ်ဆောင်ပြီးလုပ်ပြီးသွားနိုင်ဖို့အတွက်ကျွန်တော်တို့ညွှန်ပြပါတယ်လို့
ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့အခုဒုတိယအကြိမ်ကျင်းပမဲ့27ရာစုပင်လုံညီလာခံကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာဆွေးနွေးနေဆဲဖြစ်ပါတယ်ရှင်